တော်ရရှိမှာခင်ဗျ။ပညာရေး30တိုးမြင့်မှုနဲ့ပတ်သက်ပြီးဆန္ဒပြចောင်းသားတွေပေါ်အမြင်အမျိုးမျိုးနဲ့သုံးသပ်ပြောဆိုနေတဲ့တွေကိုကြားနေရပါတယ်။ចောင်းသားတိုက်ပွဲမှာပါဝင်တဲ့သူတွေကចောင်းသားတွေပေါ်နားလည်စိတ်နဲ့ဖိဖိမမပြောဆိုနေကြပြီမဲ့တချို့ကတော့အပြင်းထန်ဝေဖန်ကြပါတယ်။တေချာတာတစ်ခုကတော့ဒီမိုကရေစီရဲ့အခြေခံအုတ်မြစ်ဟာရော့ရီရော်ရဲပြိုဆင်းနေပါတယ်။ဒီတစ်ပတ်မှာတော့အစိုးရတရားရဲ့စီမံခန့်ခွဲမှုအရေးချင်းတွေကြောင်းလေ့လာကြည့်ကြရအောင်ပါ။ဘာကလေးတက်သူရဲ့လူမှုဗေဒအတွေးခေါ်ဘာသာရက်ကိုတင်ကြားပို့ချနေသူပါမောက်ခတ်ဦးကတော့ចောင်းသားလှုပ်ရှားမှုတွေကိုအခုလိုသုံးသပ်ပြခဲ့ပူပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တမရဟုမကြိုက်ရင်လဲဆန္ဒပြပွဲတွေမှာဆိုရင်သူ့ကိုပုံသဏ္ဍာန်အမျိုးမျိုးနဲ့ပုံဖြက်လောင်ပြောင်သေရော်လေးရှိကြတယ်။ကျွန်တော်တို့ចောင်းက liberal ဘက်ဒိတ်ညွတ်တဲ့အတိုင်းဝိုင်းကများတယ်လေ။ဒါကြောင့်လဲ George Bush ရဲ့ Iraq စစ်ပွဲတလျှောက်လုံးမှာအမေရိကန်တမရကိုမကောင်းဆိုးဝါးတကောင်နဲ့နှိုင်းပြီးတုတ်ဖုံကြတယ်။အမေရိကန်ဂုံတိတ်ခါကိုကျောက်ကပါးတဲ့တွန့်ချနေတဲ့သမရပုံကိုចောင်းဆောင်တစ်ခုရှိမှယာယီတိဆောက်ပြီးတယောက်တည်းကန်ထုတ်ကြတယ်။ဒေါ်နယ်ထရန့်လက်ထက်မှာတော့ပိုဆိုးတာပေါ့။ဒေါ်နယ်ထရန့်ရဲ့ကိုတုံးလုံးပုံကိုတယုတ်ဖော်ပြီးရဲရဲဆက်ဆက်ကိုဟားသားလုပ်ကြတယ်။ဆဲဆူကြတယ်။ဒေါ်နယ်ထရန့်ကိုထောက်ခံတဲ့စာရေးဆရာတယောက်လာပြီးဟောပြောမယ့်နေရာကိုမိရှို့ကြတယ်။ဒေါ်နယ်ထရန့်ကိုထောက်ခံသူတွေကလည်းဒေါသထွက်ကြတယ်။ရံမှုတိုက်ခိုက်ကြတယ်။ဒီမိုစီထွန်းကားပါလေဆိုတဲ့အမေရိကန်ပြည်ထောင်စုမှာတောင်းလူငယ်ចောင်းသားတွေရဲ့ပောက်ကွဲမှုကိုကျွန်တော်တို့တွေကြုံနေရဆဲပါဗျာ။နိုင်ငံရေးလေပြောင်းတွေဟာမြင်သာထင်ရှားတဲ့ပြောင်းလဲတွေကိုလုံမပြနိုင်ငံရေးမှာဖြစ်ဖြစ်တစတဲ့တစအစိုးစီကိုဥတီလာရင်မှာဖြစ်ဖြစ်ပထမဆုံးပောက်ကွဲရွယ်သူတွေကလူငယ်တွေပဲဖြစ်ပါတယ်အမေရိကန်သမ္မတဂျော့ဘူးရှ်အနေနဲ့အီရတ်ဟာအမျိုးသားလုံခြုံရေးဆိုင်ရာအန္တရာယ်တစ်ခုဖြစ်တယ်ဒါကြောင့်အီရတ်စစ်ပွဲကိုနှွဲခဲ့ပါတယ်ဒါပေမဲ့စစ်ဆန့်ကျင်သူတွေရဲ့အမြင်မှာတော့ဂျော့ဘူးရှ်ဟာပြည်သူတွေရဲ့အခွန်တွေကိုအလဟဘဖြုံးနှီးနေတယ်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုအလေးမထားဘဲအမေရိကန်ဒီမိုကရေစီကိုတိုက်ခါကြအောင်လုပ်နေတယ်လို့ယုံကြည်ကြတာကြောင့်ဆန္ဒပြရှုတ်ချကြပါတယ်ဒေါ်နယ်ထရန့်ရဲ့တရံမွန်လာရောက်နေထိုင်သူတွေပေါ်သဘောထားပေါ်လစီတုံ့ပြန်မှုတွေကလည်းဒီအတိုင်းပဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကကျောင်းသားတွေတဲ့ကျောင်းတက်ရင်အလုတ်လုတ်လို့ရမယ်အခြေအနေတွေရှိသလိုကျောင်းဆောင်တွေငှားရမှုအတွက်ငွေကြေးအလုံလောက်ရှိပါတယ်အသင်းဖွဲ့တွေကိုလည်းလွတ်လပ်စွာဖွဲ့စည်းလို့ရပါတယ်ကျောင်းသားတွေကိုယ်တိုင်စီမံခန့်ခွဲတဲ့ student government ဆိုတာကလည်းရှိနေတော့ကျောင်းတွင်းပေါ်လစီကိုတရံဝင်ပြောဆိုလို့ရပါတယ်ဆန္ဒပြပွဲပါဝင်သူတွေပောက်ကွဲမှုစုံတရားဖြစ်ခဲ့မယ်ဆိုရင်လည်းတညာလောက်ပဲယာယီထိမ့်သိမ့်လိုက်ပါတယ်။ဒါပေမဲ့အကြောင်းရဆဲတာတွေပါလိမလုပ်ပါဘူး။အကြောင်းပြန်တက်ခွင့်ရကြပါလေ။ဒါပေမဲ့တစ်ဖက်မှာတော့အမေရိကန်တက်ကူတွေမှာလုံခြုံရေးရဲတွေရှိပါတယ်။အကြောင်းသားတွေစီမံစည်းကမ်းချိုးဖောက်ရင်အရေးယူတာတွေရှိပါတယ်။ဘာကြောင့်ပါလဲ။တက်ကူတွေအနေနဲ့အကြောင်းသားတွေလိုအပ်တဲ့ပညာရေးဆိုင်ရာအသုံးစိတ်တွေလိုအပ်ချက်တွေအားလုံးကိုဖြည့်ဆည်းပေးထားပါတယ်။ဒီလိုလှုပ်ပေးထားပါရဲ့နဲ့စီမံချိုးဖောက်မယ်ဆိုရင်အရေးယူရမယ်ဆိုတဲ့သဘောပါ။မြမပြည်မှာတော့အဲ့လိုချင်းတွေမရှိပါဘူး။ဘိုးချုပ်ခင်ညော့ညော့ပုံမဆိုးဝါပျက်စီးနှိမ့်ကြလာတဲ့ပညာရေးဟာလိုအပ်ချက်တွေအများကြီးရှိနေစေပဲဖြစ်ပါတယ်။ဒါကြောင့်လဲကျောင်းသားတချို့ရဲ့ထုတ်ဖော်ဆန္ဒပြမှုကိုနားလည်ပေးရပါမယ်။လူလူထောက်ခံမှုမထောက်ခံမှုအပေါ်မှာမူတည်ပြီးသူတို့ရဲ့လှုပ်ရှားမှုဟာအနိုင်အမြင့်ဖြစ်ပေါ်နေမှာမို့စိုးရင်စရာမလိုပါဘူး။တိုက်တိုက်ဆိုင်ဆိုင်မန္တလေးမြို့ဆန္ဒပြပွဲတစ်ခုကိုသွားသတိရမိပါတယ်။ဖုံမော်ကြာဆုံးခြင်းနှစ်နှစ်ပြည့်မှာကျောင်းသားသမဂ္ဂအသီးသီးကဥဆောင်ပြီးမြို့ထဲကိုစီတန်းလှည့်လည်ဆန္ဒပြကြပါတယ်။စကားတွေနဲ့အချုပ်ကားတွေကလည်းចောင်းသားတွေနောက်ကနေကပ်ပါလိုက်လာလာကြပါတယ်။ဖျားကြီးဘက်ကဒက္ခိဏရမចောင်းတိုက်နာကိုလည်းရောက်ရော့စစ်တပ်ဟာဆန္ဒပြចောင်းသားတွေကိုဝိုင်းရံပိတ်ဆို့လိုက်ပါတယ်။ညနေခင်းတစ်ခုလုံးကိုစစ်တပ်ကသိမ်းယူထားလိုက်ပါတယ်။ည၈နာရီလောက်ကြာမှတိုင်းမှုဘိုးချုပ်ထွန်းကြည်ဘက်ကနေចောင်းသားကောင်းဆောင်၅ယောက်နဲ့တွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းလာပါတယ်။ចောင်းသားတွေရဲ့တောင်းဆိုမှုတွေကိုသူ့ဘက်ကနားထောင်တယ်လို့ចောင်းသားတွေကလည်းဖျားကြီးတိုက်အတွင်းကငြင်းများစွာလူစုခွဲပြီးဖို့တိုက်တွန်းခဲ့ပါတယ်။ဆန္ဒပြပွဲဟာចောင်းသားတွေရဲ့နှစ်ပတ်လည်နေ့သတိရမှုကိုထုတ်ဖော်ပြနိုင်ခဲ့သလိုတိုင်းမှုကလည်းဘာတစ်ခုမှအရေးမယူပဲအိမ်ကိုအေးအေးဆေးဆေးပြန်တော့ပြေးခဲ့ပါတယ်။ဆက်ဆိုးရလက်ထက်မှာတောင်းចောင်းသားဆန္ဒပြပွဲတချို့ကိုပါပါနနကင်တွယ်နိုင်ခဲ့သေးရင်ပြည်သူတွေရဲ့ခြေထားတဲ့အရသာအစိုးရအနေနဲ့ဒီမိုကရက်တစ်စံနှုန်းတွေကိုပို့ပြီးလိုက်နာဖို့လိုသလိုဒီပလိုမေစီကိုပို့ပြီးတုံ့မှုလိုမယ်ထင်ပါတယ်။သောတာရှိမှာခင်ဗျာ။ဆန္ဒပြပွဲကိုလူစုခွဲလိုက်တယ်။အိမ်ကိုချဲချောမောမောပြန်ပို့ပေးလိုက်တယ်ဆိုတဲ့သတင်းကိုကြားတော့ကောင်းပါတယ်။နဖက်လုံးနိုင်ရတာပေါ့ចောင်းသားတွေဖြစ်ချင်တာကိုလည်းအားလုံးသိအောင်လုပ်နိုင်ခဲ့တယ် NLD ဆိုရအနေနဲ့ဒါလို့ဖြစ်ရှင်းလိုက်တာစီမံခန့်ခွဲမှုကောင်းတယ်ပြည်ထရေးဘော်တစုံတရာဩဇာတက်ရောက်မှုလုပ်နိုင်ခဲ့လို့ပဲစိုးစိုးဝါးဝါးဖမ်းဆီးတာမျိုးတွေမလုပ်ဘူးလို့တွေးမိပါတယ်အခုတော့ចောင်းသားတွေပေါ်ចောင်းညာဆဲတာတွေဖြစ်လာတယ်ဆိုတော့ပြောစရာတွေဖြစ်လာပါတယ်တခါတလေတော့စဉ်းစားကြည့်မိပါတယ်ကျွန်တော်တို့နိုင်ငံမှာចောင်းသားနဲ့အစိုးရကြားကအဲ့ဒါလိုပဲပြင်ပခတွေထိတ်တိုက်တွေ့နေတာနေနဲ့စကန်သွားနေကြတော့မှာလားနေဖလုံးရဲ့စိုးရင်စိတ်ကပါလေညှင်းယူလို့ရမယ်စုံမတစ်ခုကိုတစ်ဖက်နဲ့တစ်ဖက် ပွင့်ပွင့်လင်းလင်းဆွေးနေကြတာပိုပြီးကောက်မယ်ထင်ပါတယ်အစိုးရအနေနဲ့ရဲတောင်တက်ကသူចောင်းသားတွေကိုចောင်းရဆက်မှုအပေါ်ရုပ်သိမ်းပေးတင်တယ်လို့ចောင်းသားတွေဘက်ကလည်းကိုတောင်းဆိုတဲ့ပညာရေးအသုံးစိတ်တွေကိုချက်ချင်းမလိုက်ရောတဲ့အတွက်အစံကခံဆန္ဒပြတာတွေဘာတွေကိုခဏရပ်ထားပြီးတမကကိုအားကောင်းအောင်လုပ်စေချင်ပါတယ်တမကကိုအားကောင်းအောင်လုပ်တဲ့ဆိုတာចောင်းသားတို့ကကိုကိုပုံမထောက်ခံယုံကြည်စေမဲ့ပညာရေးနဲ့လူမှုရေးကိုတိဆောက်ခြင်းပဲဖြစ်ပါတယ်တော်ရရှင်မြန်မာပြည်သူတွေလည်းဒီမိုကရက်တစ်လူ့အဖွဲ့အစည်းကိုတိဆောက်ကြတဲ့အခါတယောက်တန်ကိုတယောက်ကလေးလေးဆဆနားထောင်တတ်တဲ့အလေးချိန်ကိုမွေးမြူနိုင်ကြပါစေအစိုးရကိုပူးပေါင်းဆောင်ရွက်နိုင်မဲ့အခင်းအကျင်းတွေရရှိနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။